ထိုင်းမြန်မာနယ်စပ်ထပ်ပြည်နယ်ကအုံပြန်ဒုက္ခသည်စခန်းမှာကိုဗစ်ကူးစက်သူဒီလာထဲမှာပိုတိုးလာပြီးဒုက္ခသည်တွေမိသားစုလိုက်ကူးစက်မှုဖြစ်နေတာကြောင့်အခက်အခဲမျိုးစုံကြုံနေရပါတယ်။ထိုင်းခြေဆိုင် VOA သတင်းတော့မအေးမာကသတင်းပေးပို့ပါတယ
်။ထိုင်းမြန်မာနယ်စပ်တပ်ပြည်နယ်တွေကအုံပြန်ဒုက္ခသည်စခန်းမှာကိုဗစ်ကူးစက်သူဒီလာအတွင်190နီးပါးထိရှိလာပြီးဒုက္ခသည်တွေမိသားစုလိုက်ကူးစက်မှုတွေဖြစ်နေတာပါ။ကိုဗစ်ဒုတိယလှိုင်းမှာတော့အနည်းငယ်သာကူးစက်ခဲ့ပေမဲ့ဒီလာအတွင်းမှာတော့ဒုက္ခသည်တွေကြားဇက်တိုက်ကူးစက်မှုတွေဖြစ်လာတယ်ဆိုပြီးအုံပြန်ဒုက္ခသည်စခန်းကဒုက္ခသည်တူကပြောပြပါရယ
်25ရင်းနေကြတော့15ယောက်ထပ်တွေ့တယ်26ရင်းနေကြတော့1ယောက်တွေ့တယ်28ရင်းနေကြတော့20တွေ့တယ်28ရင်းနေကြတော့21ယောက်ထပ်တွေ့တယ်နောက်ထပ်နောက်တော့2ယောက်ကအခုမှထပ်တွေ့တယ်အားလုံးပေါင်း186ယောက်
ဒုက္ခသည်တွေရင်ဆိုင်နေရတာကတော့ကိုဗစ်ကပ်ဘေးကာလမှာစခန်းပြင်ပကိုထွက်လို့မရတဲ့အတွက်ဝင်ငွေအနည်းငယ်ရဖို့အတွက်အနီးအနားကစိုက်ခင်းတွေကိုသွားပြီးအလုပ်လုပ်ခွင့်တွေမရကြပါဘူးအခုလိုမျိုးဇက်တိုက်ကူးစက်မှုတွေဖြစ်နေရင်လည်းအပြင်ထွက်ခွင့်တွေရဖို့ကလည်းမတေချာတော့တာကြောင့်စားဝတ်နေရေးအတွက်ပို့ပြီးတော့စိုးရိမ်လာကြပါတယ
်စိုးရိမ်နေကြတယ်အဓိကအားဖြင့်အပြင်ထွက်လို့မရတာဖြစ်တဲ့အတွက်ကြောင့်စားနေရာမရှိဘူးစားနေရာမရှိဘူး TVC ကပေးတဲ့ရိတ်ခါရခထုတ်ပြီးတော့ဘလို့မှမလောက်ကြဘူးလူကြီးတယောက်ကို283ဘတ်ကလေးက150ဘတ်၄ယောက်ရှိတဲ့အိမ်ဆိုလို့ရှိရင်100လောက်ရတယ်100လောက်ရတယ်အဲ့100လောက်ရတဲ့ဟာကိုအဲ့ဒီသူတို့ TVBC ရနေပြီးတော့ဖွင့်ထားတဲ့ဆိုင်မှာသွားဝယ်ရရခထုတ်ဖို့အတွက်ကတ်ပေးထားပြီးသားအဲ့ဒီကတ်ထဲမှာပတ်စံထည့်ထားတယ်အဲ့ဒီဆရာနေပြီးတော့မရှိရရတယ်ဆိုရှင်ရှိရတဲ့တံမိုးက10ရက်လောက်စားလိုက်လို့ရှိရင်ကုန်ပြီလူတွေမှာကဒုက္ခတွေဒီမှာကတော်တော်များများကဒုက္ခတုတ်ခရောက်တဲ့ပူရောက်နေတယ
်ဒုက္ခတွေဒီရင်ဆိုင်နေရတာကတော့ကိုဗစ်ကပ်ဘေးကာလမှာစခန်းပြင်ပကိုထွက်လို့မရတဲ့အတွက်ဝင်ငွေအနည်းငယ်ရဖို့အတွက်အနီးအနားကစိုက်ခင်းတွေကိုသွားပြီးအလုပ်လုပ်ခွင့်တွေမရကြပါဘူးအခုလိုမျိုးဇက်တိုက်ကူးစက်မှုတွေဖြစ်နေရင်လည်းအပြင်ထွက်ခွင့်တွေရဖို့ကလည်းမတေချာတော့တာကြောင့်စားဝတ်နေရေးအတွက်ပို့ပြီးတော့စိုးရိမ်လာကြပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီအပြောင်းလဲဖြစ်ပြီဆိုပြီးအစိုးရမဟုတ်တဲ့အဖွဲ့အစည်းတွေက2015ခုနှစ်လောက်ကစပြီးနေဆက်တွေကဒုက္ခသည်တွေကိုပေးနေတဲ့အကူအညီတွေကိုလည်းရှော့ချပစ်လိုက်တယ်လို့ UNHCR နဲ့ထိုင်းအစိုးရကလည်းဒုက္ခသည်တွေကိုမိမိဆန္ဒလျောက်နေရပြန်နိုင်တယ်ဆိုပြီးနေရပြန်ခွင့်ပေးခဲ့ပါတယ်ဒုက္ခသည်ရာဂနန်းလောက်ကတော့နေရပြန်သွားကြပါတယ်။ဒါပေမဲ့ဒုက္ခသည်အများစုကြီးကတော့မြန်မာအစိုးရအဆက်ဆက်ဟာသူတို့ရဲ့နေထိုင်ရည်တည်ရေးကိုကာလတစ်ခုထိတာဝန်မယူပေးနိုင်တဲ့အတွက်နေရပြန်ရေးဟာမမျှော်မှန်းနိုင်ပဲဖြစ်ရတယ်လို့ဆိုပါတယ်။အခုဆိုရင်အုံပြန်ဒုက္ခသည်စခန်းထဲမှာရှိနေတဲ့ဒုက္ခသည်တွေဟာအနည်းဆုံး14နှစ်ကနေအများဆုံး25နှစ်လောက်ထိတတိယနိုင်ငံတွေကိုထွက်ခွာခွင့်မရဘဲနေထိုင်နေကြရတာပါ။မြန်မာနိုင်ငံမှာလွန်ခဲ့တဲ့အနှစ်30ကျော်ကလေးကပြည်တွင်းစစ်နဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ထပ်ပြေးတိမ်းဆောင်လာကြသူတွေဟာထိုင်းမြန်မာနယ်စပ်မှာရှိတဲ့ဒုက္ခသည်စခန်းကိုခုမှခိုးလုံနေထိုင်နေကြရပါတယ်။တပ်ပြည်နယ်တွေကအုံပြန်ဒုက္ခသည်စခန်းမှာတော့လူဦးရေ8000ကျော်လောက်ရှိပါတယ်ရှင်။